ဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အစွန်ရောက်စစ်သွေးကြွတွေကိုတိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားစီရေပူပေါင်းဆောင်ရွက်မှုလိုအပ်ချက်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာရာနဲ့တူရကီသမ္မတရာဂျစ်ဇာရီအာရိုဝါနိုဒီကနေ့တောက်ကြားနေမှာတွေ့ဆုံဆွေးနွေးပါရယ်။တောက်ကြားနေမှာတူရကီနိုင်ငံကိုမစ္စတာကာရာရောက်ရှိလာတာဖြစ်ပြီးတူရကီထိပ်တန်းနိုင်ငံရေးသမားတွေကာကွယ်ရေးအရာရှိတွေနဲ့တွေ့ဆုံမှုရှိပါရယ်။ IS အစွန်ရောက်အကြမ်းဖက်သမားတို့လက်ကမိုဆိုးမြို့ကိုပြန်သိမ်းရေလှောက်ဆောင်နေတာမှာတင်းမာမှုတွေတိုးလာတာကြောင့်အမေရိကန်တို့ဘက်ကစိုးရိမ်မှုတွေတိုးလာချိန်မှာပဲမစ္စတာကာရာအခုလိုရောက်ရှိလာတာပါ။နောက်ဆုံးကြံနေတဲ့အစွန်ရောက်သမားတွေကိုတိုက်ထုတ်ရမှာညွန်ပေါင်းတပ်တွေအနီးကပ်ပူးပေါင်းဆောင်ရွက်သွားအောင်အသေးချာလှုပ်ဆောင်သွားဖို့နဲ့မကြာခဏဆက်သွယ်ကြဖို့ကောင်းဆောင်တို့ဦးတို့သဘောတူညီခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကဆိုပါတယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြစ်တဲ့မိုဆူးကို IS အကြမ်းဖက်သမားတို့လက်ကပြန်သိမ်းဖို့တိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားတင်းမာမှုတွေအပေါ်အမေရိကန်ရဲ့စိုးရိမ်မှုတွေတိုးလာတာကြောင့်တူရကီနိုင်ငံကမစ္စတာကာရာရောက်ရှိလာတာပါ။မိုဆူးမြို့ကိုပြန်သိမ်းတဲ့တိုက်ပွဲမှာတူရကီတို့ကအရေးပါတဲ့ခံကဏ္ဍကနေပါဝင်လိုနေတာဖြစ်ပြီးအီရတ်အစိုးရကဒီလိုပါဝင်တိုက်ခိုက်တာကိုဆန့်ကျင်နေတာဖြစ်ပါတယ်။ဒီတင်းမာမှုတွေကြောင့်ဂိုင်းကဏ္ဍမခွဲဘဲမိုဆူးမြို့ကအကြမ်းဖက်သမားတွေကိုတိုက်ထုတ်ဖို့ဆိုတဲ့တဘောတူညီချက်ပြက်ပြဲသွားမှာကိုအမေရိကန်အစိုးရကစိုးရိမ်နေတာပါ။အီရတ်တို့ရဲ့အချုပ်အခြာအာဏာကိုတူရကီတို့ဘက်ကလေးစားဖို့လိုအပ်နေတာကိုအဓိကထားပြောဆိုသွားမယ်လို့တူရကီနိုင်ငံခီမစာတင်ခင်မှာမစ္စတာကာတာကပြောပါတယ်။ဆူနီနဲ့ကတ်တိုက်ခိုက်ရေးသမားတွေကိုလက်ကျင့်တင်းနှံပေးဖို့မိုဆူးမြို့မြောက်ဘက်ဘတ်ရှ်ကွာစခန်းမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကရောက်နေတဲ့တူရကီတပ်သား900နဲ့ပတ်သက်လို့အီရတ်နဲ့တူရကီအစိုးရတို့ကြားမကြေလည်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။